Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်စက်တင်ဘာလ30ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1919နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ရုရှားနိုင်ငံမှာတနင်္ဂနွေနေ့တုန်းကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွက်လူပေါင်း2000လောက်ပါဝင်ဆန္ဒပြခဲ့ကြပါတယ်။ရခိုင်ပြည်နယ်နယ်မြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်လည်ဖွင့်လှစ်ပေးဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုသားညင်ဦးနဲ့အကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်သတင်းလွှာတွေကတော့ရုရှားနိုင်ငံမော်စကိုမြို့တော်မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလူထုဆန္ဒပြပွဲကြီးတွေထပ်မံဖြစ်ပွားပါတယ်။ဒီဆန္ဒပြပွဲတွေကတော့ပြီးခဲ့တဲ့လတုန်းကအစိုးရစန့်ကျင်အကြမ်းမဖက်ဆန္ဒပြပွဲတွေမှာအဖမ်းခံရသူတွေပြန်လွှတ်ပေးဖို့အဓိကတောင်းဆိုကြတာပါ။2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်တင်ကြိုခံမှန်းချက်တွေထဲမှာတော့ပြင်သစ်အခြေစိုက် RSF ကနေစည်းမချသတင်းတောက်များအဖွဲ့ပါဝင်ပါတယ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့စကိုင်းတိုင်းရင်းမပင်ခရိုင်ထဲမှာတော့ဝစိမ့်တောင်စီမံကိန်းကိုဒီကနေ့ဒေသခံ1000နီးပါးကန့်ကွက်ဆန္ဒပြပါတယ
်ဝစိမ့်တောင်နဲ့ပတ်သက်တော့ရန်စီကုမ္ပဏီကလည်းတက်တူရှာဖွေဖို့ပဲဖြစ်ဖြစ်သူ့ဘော်ဖို့ပဲဖြစ်ဖြစ်ပေါ့ဗျာရှာဖွေဖို့ကကျွန်တော်တို့ဒေသခံပြည်သူတွေကတော့
ဒီလိုမျိုးဒေသခံတွေကန့်ကွက်ဆန္ဒပြသလိုပဲအရက်ဖက်အဖွဲ့18ဖွဲ့ကလည်းဒီစီမံကိန်းကိုကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မော်နဲ့ကိုသားညိုဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ရုရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့အစိုးဆိုးရဆန့်ကျင်သူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲတွေအတွင်းမှာလူပေါင်း2000လောက်ပါဝင်ဆန္ဒပြကြပါတယ်အရင်ကအာဏာပိုင်တွေဆန္ဒပြခွင့်ပိတ်ပင်ထားခဲ့တဲ့မော်စကိုမြို့နယ်မှာခြေတက်ဆန္ဒပြခဲ့သူတွေကအားလုံးပြန်လွှတ်ပေးလို့တွေးကြော်ဆန္ဒပြခဲ့ကြပါတယ်အတိုက်ခံတဲ့တတိပုဂ္ဂလဆန္ဒပြသူ10ယောက်ထက်မနည်းကိုတာဝန်ရှိသူတွေကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပြုတာကြောင့်ဂျူလိုင်လတုန်းကအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်ခဲ့စဉ်အများအများဖမ်းဆီးခံထားရတာပါအဲ့ဒီတုန်းကဆန္ဒပြသူ6000လောက်အထိရှိခဲ့ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အုပ်ချုပ်မှုအပေါ်မကျေနပ်ဘူးဆိုတာကိုပြသခဲ့ကြပါတယ်ရဲတွေအကြမ်းဖက်ဖြိုခွင်းမှုမှာ2000ကျော်ဖမ်းဆီးခံခဲ့ရပြီးတော့အများစုပြန်လွတ်လာခဲ့ပေမဲ့12ယောက်ထက်မနည်းကိုအထိရုံးဆိုင်ရာပုံမှန်တွေနဲ့တရားစွဲပြီးတော့တချို့ကိုထောင်ဒဏ်4နှစ်အထိချခဲ့ပါတယ်အမှုမစင်ရင်ရသေးသူတချို့လည်းဆက်လက်ဖမ်းဆီးခံထားရတယ်လို့တချို့ကနေအကျယ်ချုပ်ချခံထားရပါတယ်။ပြည်သူအင်အားကိုရုံကြီးကြီးပြသနိုင်ရင်ဖမ်းဆီးခံရသူတွေလွတ်မြောက်လာမှာဖြစ်တယ်လို့လူသိများတဲ့အတိုက်ခံကောင်းဆောင်အလက်ဆီနာဗယ်နီကတနင်္ဂနွေနေ့ကဆန္ဒပြလူအုပ်ကြီးကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ဇူလိုင်လတုန်းကဆန္ဒပြပွဲတွေဟာရုရှားမှာနှစ်ပေါင်းများစွာအတွင်းအကြီးအကျယ်ဆုံးအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်အဲ့ဒီအချိန်ကိုဆက်ထိန်ထားဖို့တနင်္ဂနွေနေ့တုန်းကဆန္ဒပြသူပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်။တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲကိုတော့မော်စကိုမြို့တော်ဝန်ရုံးကခွင့်ပြုခဲ့တာဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူရှိတယ်ဆိုတဲ့သတင်းတော့မကြားရသေးပါဘူး
။ယူကရိန်းနိုင်ငံတဲ့လူပြူကြီးဆွေးရွာလီအတော်များများပါဝင်ကြတဲ့နိုင်ငံခြားသားတိုက်ခိုက်ရေးသမားတွေစူဝေးဝင်ရောက်နေတာနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံထောက်လိုင်းရေးဖွဲ့စည်းတွေကြောင့်မှသတိထားစရာဖြစ်လာနေပါတယ်။အခုလိုမျိုးလက်ရာဆုံးရောက်တွေနဲ့လူပြူကြီးဆွေးရွာလီတွေယူကရိန်းကိုသွားနေကြတာဟာစီးရီးယားပြည်ပခါရဲ့ဆော်ဘိုင်းကာလာတွေတုန်းကနိုင်ငံခြားတက်ခိတ်သမားတွေစီးရီးယားကိုအစုလိုက်ပြုံလိုက်သွားနေကြတာကိုပြန်ပြီးတော့အမှတ်ရသေးပါတယ်။အစိုးရမှုတွေကိုစောင့်ကြည့်နေတဲ့နယူးယောက်အခြေစိုက် The Southern Center ကထုတ်ပြန်တဲ့သူတင်အစီအစဉ်အစားတစ်ခုထဲမှာတော့အမေရိကန်ပြည်သူ့ပါဝင်နိုင်ငံပေါင်း90ကလူသက်18000ကျော်ဟာယူကရိန်းမှာရှိတဲ့ရုရှားလူလာတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုရောယူကရိန်းဘက်ကတပ်တွေစီကူပါစစ်မှုထမ်းဖို့အတွက်မကြခင်နှစ်ပိုင်းတွေတွင်ကတွားရောက်ခဲ့ကြတယ်လို့ဖော်ပြပါတယ်။ရုရှားနိုင်ငံကတော်ရောက်သူအများစုဖြစ်ပြီးတော့လူသက်15000လောက်ရှိမယ်လို့ခန့်မှန်းပါတယ်။အများစုကတော့ဥရောပတစ်လွှာကဝင်ရောက်တဲ့လူပြူအစွန်းရောက်တွေပဲဖြစ်ပါတယ်။ Belarus, Germany, Georgia, Serbia နဲ့အခြားဥရောပတိုင်းပြည်တွေဘက်ကရာဂနန်းနဲ့ချီတဲ့တက်ခဲသမားတွေယူကရိန်းကိုပြီးခဲ့တဲ့နှစ်တွေအတွင်းဝင်ရောက်သွားခဲ့ပါတယ်။ဒါကြောင့်မို့လူပြူချီးဆိုးရေးဝါဒီတွေဟာနိုင်ငံပေါင်းစုံရင်ဆိုင်ရမယ့်စင်ခေါ်ချက်တည်းရဖြစ်လာပြီလို့အစီအစဉ်သားမှာဖော်ပြပါတယ်။ယူကရိန်းနိုင်ငံအတွင်းပြည်ပခါမှာယူကရိန်းလူလာတဲ့တပ်တွေနဲ့ရုရှားလူလာတဲ့တပ်တွေစီကိုသွားကြတဲ့နိုင်ငံခြားတက်ခဲ့ရီသမားတွေတဲမှာအမေရိကန်နိုင်ငံသား30ကျော်လဲပါဝင်တာမှုလို့အမေရိကန်တာဝန်ရှိသူတွေကြားမှာလဲဒီပြဿနာဟာသိထားဆောင်ကြည့်စရာဖြစ်နေပါတယ်။2018ခုနှစ်ဗာဂျီးနီးယားပြည်နယ်ချာလော့ဗေးမှာဖြစ်ခဲ့တဲ့ပြည်ပခါကိုတွေးထိုးပေးခဲ့တယ်လို့ယူဆပြီးတော့ဖန်ဆီးခံရတဲ့ဒီသူဦးဆောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် The Rise Above Movement လူပြူကြီးစိုးရေးအုပ်စုနဲ့နာဇီလက်သည့် Russian Imperial Movement ကြားဆက်နွယ်မှုရှိတာဆိုတာကိုလဲအမေရိကန်တာဝန်ရှိသူတွေနဲ့သုတေသူတွေကတွေးထားပါတယ်။ အခုလိုမျိုးနိုင်ငံခြားသားတက်ခိုက်ရေးသမားတွေစီဝေးဝင်ရောက်တဲ့ဖြစ်စဉ်တွေကိုလန်ဒန်ခြေဆိုင်နိုင်ငံတကာလေ့လာရေးသုတနာအဖွဲ့ကပြုစုရမှာတော့1980ကာလတွေတုန်းကအာဖဂန်နစ္စတန်ကိုနိုင်ငံခြားသားတက်ခိုက်ရေးသမားစုစုပေါင်း 2,000 ကျော်ဝင်ရောက်ခဲ့ပြီးတော့အခုနောက်ဆုံးဖြစ်တဲ့ Syria ပြည်ခါမှာတော့နိုင်ငံပေါင်း 90 ကနိုင်ငံခြားတက်ခိုက်ရေးသမား 21,000 ဝင်ရောက်ခဲ့တာကိုမှတ်တမ်းလုပ်ထားပါတယ်ခင်ဗျာ
American သမ္မတရဲ့လှုပ်ရက်ဟာနိုင်ငံအကျိုးကိုထိခိုက်နိုင်တယ်လို့ဆိုပြီးထောက်လန့်ရေးစစ်ဆေးရေးမှုချုပ်ကိုအတွင်းသတင်းပေးခဲ့သူရဲ့အချက်အလက်ကသူ့အမှုတွေဘယ်သူဘဝဖြစ်တယ်ဆိုတာကာကွယ်ထားဖို့အရေးကြီးတယ်လို့အလေးထားပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်စကားပြောစဉ်ပြောကြားမှုတွေကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်လို့ဆိုပြီးသမ္မတကိုတရားစွဲနိုင်ဖို့အတွက်ဒီမိုကရက်အမတ်တွေကလွတ်တော်မှာစုံစမ်းမှုတွေစတင်လုပ်နေပါတယ်။အဲဒါကြောင့်သူ့ပေါ်ဆွဆွဲသူကိုတွေးခွင့်ရှိတဲ့နယ်လို့သမ္မတထရမ့်ကပြောကြားနေပါတယ်။အတွင်းသတင်းပေးတိုင်ကြားသူဘသဘောဝါဖြစ်တယ်ဆိုတာတခြားသူတွေမသိနိုင်အောင်လွှတ်တော်အမတ်တွေနဲ့တီးခြားတွေးနိုင်မှုအတွက်ဒီမိုကရက်ရော Republican အမတ်တွေနဲ့ပါစီစဉ်တွေလုပ်နေတယ်လို့ရှေ့နေ Andrew Barker ဦးဆောင်တဲ့ရှေ့နေအဖွဲ့ကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီတိုင်ကြားသူလုံခြုံရေးကိုပြည်ထောင်စုအစိုးရကအကာအကွယ်ပေးထားတယ်ဆိုတာမဟုတ်ဘူးလို့လည်းနောက်ထပ်ရှေ့နေ Mark Zahi ကညှင်းဆန်ပါတယ်။သမ္မတအကြောင်းအတွင်းသတင်းပေးတိုင်ကြားသူရဲ့လုံခြုံရေးဟာပြီးခဲ့တဲ့တပတ်အတွင်းပိုဆိုးရင်စရာဖြစ်လာခဲ့ပြီးတော့ပိုဆိုးလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံးကိုပေးပို့တဲ့မိတ္တူစာကိုလည်းရှေ့နေအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။အတွင်းသတင်းပေးတိုင်ကြားသူဟာတရှိုလိုပဲလို့သမ္မတထရမ့်ကဆိုခဲ့ပြီးအရင်တုန်းကဆိုရင်တော့နိုင်ငံတော်တိုက်စာဖောက်မှုနဲ့တရားစွဲမှာပဲလို့ပြောခဲ့တာကိုရှေ့နေတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီသူဘသူဖြစ်တယ်ဆိုတာသတင်းပေးနိုင်သူကိုစုကြည့်အမြောက်အများပေးမယ်ဆိုတဲ့အထိကမ်းလန်းသူတွေရှိတယ်လို့လည်းသူတို့ကပြောပါတယ်။လွှတ်တော်အမတ်တွေအနေနဲ့လည်းသတင်းပေးတိုင်ကြားသူကိုအကာအကွယ်ပေးရေးပြောဆိုဖို့ရှေ့နေတွေကတိုက်တွန်းနေပါတယ်ရှင်
။တရုတ်နိုင်ငံကအာဖဂန်ကိုစီးပွားရေးအကူအညီပေးဆောင်နေတာနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကမသိကြိုးကြုံပြုနေတဲ့ပေါ်တရုတ်တန်ရာရှိသူကဝေဖန်ဖြစ်တယ်ပါတယ်။ BRI ပူးကပလန်စီမံကိန်းမှာလည်းတရုတ်အနေနဲ့အာဖဂန်နဲ့ပူးပြီးတော့ပူးပေါင်းဆောင်ရွက်သွားဖို့စီစဉ်နေချလာပြီးဖြစ်တယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တမကြီးကပြောပါတယ်စလင်းနေတုန်းကအောင်မြင်ချင်းပါနိုင်ခဲ့တဲ့အာဖဂန်ယူကောက်ပွဲအတွက်လည်းကြိုးစားလိုက်ပြီးတော့နှစ်ရှည်လာများပြိပခါတွေကြောင့်ယူရင်းပျက်စီးနေတဲ့အာဖဂန်ရဲ့ညီနေတိဆောက်မှုကြိုးပမ်းနေတာတွေကိုတရုတ်နိုင်ငံအနေနဲ့အားပေးကူညီသွားမယ်လို့လည်းသူကပြောပါတယ်တရုတ်ကအာဖဂန်တိဆောက်ရေးကြိုးပမ်းမှုတွေမှာစီးပွားရေးအကူအညီပေးဖို့ပြက်ကွက်မှုတွေရှိတယ်လို့တောင်ပိုင်းနဲ့အလဲပိုင်းအာရှရေးအမေရိကန်ယာယီလက်ထောက်နိုင်ငံကြီးဝင်ဂျီဝဲလ်စ်ကပြောသွားတာဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ချင်းနန်လာနေညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြောက်ဦးနယ်မင်းပြားမြို့နယ်တွေကနယ်မြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်လည်ဖွင့်လှစ်ပေးဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂလူသားချင်းစာနာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာလက်ကင်ဖုန်းကတဆင့်အင်တာနက်ကိုအားကိုးအားထားပြုရတာကြောင့်အင်တာနက်ဝန်ဆောင်မှုကိုပိတ်ပင်တာဟာကုလသမဂ္ဂလုပ်ငန်းတွေကိုအဟန့်အတားဖြစ်စေတယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အင်တာနက်ပိတ်ပင်ခံရတဲ့မြို့နယ်6မြို့နယ်အနက် 9 မြို့နယ်မှာဝန်ဆောင်မှုတွေပြန်လည်ဖွင့်လှစ်ပေးခဲ့တဲ့လောက်ရကိုကြိုဆိုပေမဲ့ဝန်ဆောင်မှုဆက်လက်ပိတ်ထားတဲ့မြို့နယ်တွေမှာဆိုရင်ဒီကနေ့စက်တင်ဘာ30ရက်နေ့အထိဝန်ဆောင်မှုပိတ်ပင်ချိန်ဟာရပ်ပေါင်း100ရှိပြီလို့လည်းဖော်ပြထားပါတယ်ဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအဲ့ဒီပဋိပက္ခတွေနဲ့ဆက်ဆက်နေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအပေါ်ကန့်သတ်ချက်တွေကြောင့်ဒေသခံပြည်သူတွေအတွက်ထိခိုက်တဲ့ကြားကထပ်ပြီးတော့အင်တာနက်ပိတ်ပင်ခံရတဲ့အတွက်နေ့စဉ်လူမှုဘဝကိုအကြီးအကျယ်အခက်အခဲဖြစ်စေတယ်လို့လည်းထောက်ပြထားပါတယ်။အင်တာနက်ပိတ်ပင်မှုဟာမြန်မာအစိုးရကလက်မှတ်ရေးထိုးထားတဲ့ SDG ရေရှည်တည်တံ့တဲ့ရည်မှန်းချက်မူတွေတန်ဖိုးတွေနဲ့လည်းဆန့်ကျင်နေတယ်လို့ဆိုထားပါတယ်။အင်တာနက်ဆက်သွယ်မှုပိတ်ပင်ထားတဲ့အတွက်စာနယ်ဇင်းကပညာသင်ကြားရေးကျန်းမာရေးဝန်ဆောင်မှုတွေနဲ့သတင်းအချက်အလက်ရရှိရေးဆိုင်ရာအခြေခံအခွင့်အရေးတွေကိုဆက်လက်ထိခိုက်နိုင်တဲ့အလားအလာရှိတဲ့အတွက်အင်တာနက်ပိတ်ပင်ထားတဲ့နယ်မြေဒေသတွေမှာပြန်လည်အသုံးပြုနိုင်အောင်လို့ချက်ချင်းပြန်ဖွင့်ပေးဖို့ကုလသမဂ္ဂရန်ကုန်ရုံးကတောင်းဆိုထားပါတယ်ရှင်
တရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်နဲ့နှစ်ပတ်လည်တရုတ်မျိုးသားနေ့ကျင်းပဖို့အတွက်တရုတ်နိုင်ငံတလှော်ပြင်ဆင်နေကြချိန်မှာပဲဒီကနေ့တင်းလာနေ့ဟောင်ကောင်မြို့လယ်ကချက်တဂါဒန်ပန်းချီနယ်မှာတော့ကျောင်းသား10ခန်းလောက်စုဝေးပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးယာယူကဆင်းပေးဖို့အပါဝင်အချက်၅ချက်တောင်းဆိုဆန္ဒပြပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးနေရာအတွက်ဟောင်ကောင်ပြည်သူတွေကိုယ်တိုင်ဓာတ်ရရွေးချယ်နိုင်မယ့်ရွေးကောက်ပွဲလုပ်ပေးဖို့လည်းတောင်းဆိုချက်ထဲမှာပါပါတယ်။ ဟောင်ကောင်ကနေပြီးတော့တရုတ်ပြည်ပကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ်ဥပဒေချမ်းကိုတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကိုယ်တိုင်ကဖျက်သိမ်းပေးခဲ့ပြီလို့ကျောင်းသားတယောက်ကပြောပါတယ်။တရုတ်အမျိုးသားနေအားလည်းရကြရင်တော့ဟောင်ကောင်မှာဒီမိုကရေစီရေးချီတက်ဆန္ဒပြပွဲလုပ်ဖို့ခွင့်တောင်းထားတာကိုဟောင်ကောင်အောင်နာပိုင်းကညင်းပယ်ထားပါတယ်။ပြီးခဲ့တဲ့စနေတနင်္ဂနွေနေ့ရက်လုံးအစိုးရဆန္ဒရေးဆန္ဒပြသူတွေနဲ့ရဲတွေရုံရင်ဆန်ခဲ့ဖြစ်ပြီးတဲ့နောက်မြို့လယ်လမ်းတွေပေါ်ကမှန်ကွဲစားတွေအပျက်စီးတွေကိုတော့ဟောင်ကောင်ဒေသခံတွေကဒီကနေ့တင်းလာနေမှာရှင်းလင်းကြပါတယ်။တနင်္ဂနွေနေ့တုန်းကအစိုးရရုံးတွေရှိတဲ့နေရာကြီးမှာဖြစ်တဲ့ဆန္ဒပြပွဲမှာဆန္ဒပြသူတွေဘက်ကမိလောင်ဘုံတွေနဲ့ရဲရရှိတွေကိုပြစ်ပေါက်တက်ခိုက်ခဲ့တယ်လို့ပဲလုံခြုံရေးတွေကလည်းဆန္ဒပြသူတွေကိုမိသားပိုက်တွေမြေကြီးကိုဘုံတွေတုံးပြီးတော့လူစုခွဲခဲ့ရပါတယ်။အငင်းပွားပွဲဥပဒေကြမ်းကိုဆန္ဒပြရာကနေပြီးတော့ဂျွန်လအစောပိုင်းကလေးကစပြီးတော့ဟောင်ကောင်မှာအပတ်စဉ်စနေတနင်္ဂနွေလိုလိုပဲဆန္ဒပြမှုတွေရှိနေပြီးတော့အပြလန်အထိရုံးတွေလည်းဖြစ်နေပါတယ
်။တရုတ်ကွန်မြူနစ်တရုတ်နိုင်ငံတည်ထောင်တဲ့အနှစ်80ပြည့်နှစ်ပတ်လည်မတိုင်ခင်ဒီကနေ့မှာတော့ခြားဆုံးခဲ့တဲ့တရုတ်နိုင်ငံသရဲကောင်းတွေကိုအောက်မေ့ဂုံပြပွဲကျင်းပပါရတယ်။ TNM ရင်းပြင်ကအမျိုးသားသရဲကောင်းဘိတ်မှန်မှာပြုတ်လုတဲ့အခမ်းအနားမှာသမရရှိချင်းဘင်းကလွမ်းသူပန်းခွေချပါတယ်။သမရအပြင်ဝင်ကြီးချုပ်လီကေချန်းနဲ့တခြားတာဝန်ရှိသူတွေ၊ကိုယ်စားလှယ်တော်တွေ၊စစ်သားတွေ၊ចောင်းသားပြည်သူတွေတက်ရောက်တဲ့အခမ်းအနားမှာခြားဆုံးသရဲကောင်းတွေကိုညီသက်အလေးပြုခဲ့ကြပါတယ်။တရုတ်နိုင်ငံလွတ်လပ်ရေးတိုက်ပွဲနဲ့ပြည်တွင်းစစ်ပွဲအတွင်းကြာဆုံးခဲ့တဲ့သရဲကောင်းတွေဂုံပြုတ်ပွဲကိုကွန်မြူနစ်နိုင်ငံတည်ထောင်တဲ့နှစ်ပတ်လည်နေ့မတိုင်ခင်တရက်မှာနှစ်ဆင်ကျင်းပပါရယ်။လက်ဖြန့်ကျင်းပဖို့စီစဉ်ထားတဲ့အနှစ်80ပြည့်နှစ်ပတ်လည်အခမ်းအနားကြရင်တော့နျူကလ িয়ার ထိပ်ဖို့တစ်ခုထက်မနည်းတက်ဆင်နိုင်တဲ့တိုက်ချင်းပြစ်ပဲထိန်တုံးတွေအတန်ထက်မြန်တဲ့အဝေးထိန်ဒရုန်းယာဉ်တွေတိုက်လေယာဉ်တွေတင်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကိရိယာသစ်တွေကိုအင်အားပြဖို့စီစဉ်ထားတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှာထုတ်ပြန်ထားပါရယ်။တရုတ်နိုင်ငံအတွက်အရေးအကြီးဆုံးနဲ့နိုင်ငံကောင်းဆောင်တွေတက်ရောက်ကြတဲ့အခမ်းအနားအတွက်အစိုးရကလုံခြုံရေးကိုတင်းကြပ်ထားသလိုအစမ်းလေးချင်းမှုတွေအတွက်လည်းဘေကျင်းမြို့နေရာတချို့ကိုပိတ်ထားပါရယ်
။အမေရိကန်ပြည်အောင်စုမှနယူးယောက်ဒီကုံဆုံးပြီးတော့ဆောင်းဥပောက်ရာသီဝင်လာတာမကြသေးခင်မှာပဲအမေရိကန်နောက်မြောက်ပိုင်းဒေသချို့မှာဆောင်းရသည့်မုန်တိုင်းဒီခါမှာဆောင်းရသည့်နှင်းမုန်တိုင်းနဲ့စောစီးစီကိုရင်ဆိုင်နေရပြီဖြစ်ပါရယ်။မွန်တနာပြည်နယ်နေရာချို့မှာတင်းငနေနေတုန်းကနှင်းတု36လက်မအထိကိုကြာဆင်းပါလေ။ကယ်လီဖိုးနီးယား၊အော်ရီဂွန်၊ဝါရှင်တန်၊အိုင်ဒါဟို၊နေဗာဒါနဲ့ယူတာပြည်နယ်နေရာချို့မှာလည်းနှင်းကျခဲ့ပါလေ။မွန်တနာပြည်နယ်မှာတော့နှင်းမုန်တိုင်းစူးစိုးဝါထိခိုက်ခဲ့တဲ့နေရာတွေကိုရှင်းလင်းနိုင်ဖို့အရေးပေါ်အခြေအနေဖြစ်တဲ့တင်းငနေနေတုန်းကမွန်တနာပြည်နယ်အုပ်ချုပ်ရေးမှူးကကြေညာပါလေ။နှင်းတုကြောင့်ဆူဆွတ်ပြီးတော့လေပြင်းတိုက်တာကြောင့်တစ်ပင်တစ်ကိုင်းတွေကျိုးကျပြီးတော့လက်ဆက်ပြတ်တောက်တာတောလာရေးခက်ခဲတာတွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါလေ။
အိန္ဒိယနိုင်ငံမှာတော့အခုရက်ပိုင်းတွင်မုတ်တုံမိုးကြောင့်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ဒါဟာ1918ခုနှစ်တည်းကနေအခုထိစက်တင်ဘာလအတွင်းမှာမိုးအများဆုံးအခြေအနေကိုကြုံတွေ့နေကြရတာပါ။ Uttar Pradesh နဲ့ Bihar ပြည်နယ်တွေမှာမုတ်တုံမိုးဒဏ်ကိုအဆိုးဆုံးခံစားရပြီးတော့လမ်းတွေပေါ်မှာလှေတွေနဲ့သွာလာနေကြရပါတယ်။အိန္ဒိယနိုင်ငံမုတ်တုံရာသီကဂျွန်လကနေစက်တင်ဘာလအထိဖြစ်ပေမဲ့ဘယ်တော့လောက်မုတ်တုံရာသီဆုတ်ခွာမယ်ဆိုတာကိုအသေးစားမပြောနိုင်သေးဘူးလို့မိုးလေဝသခန့်မှန်းသူတွေကပြောနေပါတယ်။မိုးဆက်တိုက်ရွာနေသေးတဲ့အတွက်နောက်ထပ်4-5ရက်လောက်ထိတော့မုတ်တုံဆုတ်ခွာဖို့အခြေအနေမရှိသေးဘူးလို့လည်းအိန္ဒိယမိုးလေဝသဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်။ဘီဟာပြည်နယ်မှာဒီကနေ့တနင်္လာနေ့မိုးကြီးနိုင်တဲ့အကြောင်းအနည်းအောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါရယ်ရှင်။
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြောင်းပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာတော့တနင်္ဂနွေနေ့ကလူမှုဆန္ဒပြပွဲကြီးတွေထပ်မံဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကအစိုးရစန့်ကျင်ရေးအကြမ်းမဖက်ဆန္ဒပြပွဲတွေအတွင်းမှာအဖမ်းခံခဲ့ရသူတွေကိုပြန်လွှတ်ပေးဖို့အဓိကတောင်းဆိုခဲ့ကြတာပါ။အရင်ဆန္ဒပြပွဲတွေနဲ့မတူတာကတော့ဒီတစ်ကြိမ်ဆန္ဒပြပွဲကိုမြို့တော်အာဏာပိုင်တွေကခွင့်ပြုပေးခဲ့တာပါ။ဒါဟာအပတ်စဉ်လူမှုစုဝေးဆန္ဒပြပွဲတွေရဲ့အောင်မြင်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ရုရှားအတိုက်ခံတွေကပြောဆိုကြပါတယ်။ VOA သတင်းတောက်ဇလတိကဟုတ်ပေးပို့ထားတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်။
ရုရှားနိုင်ငံမော်စကိုမြို့လယ်ကတနင်္ဂနွေနေ့လူမှုဆန္ဒပြပွဲမှာလူ1000ထက်မနည်းပါဝင်ခဲ့ပြီး2003ခုနှစ်ကတည်းကဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ပြီးခဲ့တဲ့ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံထားရတဲ့သူတွေပြန်လွှတ်ပေးရေးတောင်းဆိုခဲ့ကြပါတယ်။ဥဆောင်စီစဉ်သူတဦးဖြစ်တဲ့အတိုက်ခံခေါင်းဆောင်အလက်စီနေဗယ်နီကဆန္ဒပြပွဲအတွင်းမှာအခုလိုပြောသွားခဲ့ပါတယ
်။လူမှုအင်အားနဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်လာအောင်ကျွန်တော်တို့ကြိုးပမ်းသွားပါမယ်။ကျွန်တော်တို့အားလုံးရဲ့အိတ်ထဲမှာအားပြင်းတဲ့လက်နက်တစ်ခုစီရှိပါတယ်။အဲ့ဒါကတော့ကျွန်တော်တို့ရဲ့ဖုန်းတွေပါပဲ။ Instagram ပေါ်မှာ Twitter ပေါ်မှာဒါကိုနေတိုင်းရေးကြပါ။ဘယ်အစိုးရအရာရှိနဲ့တွေ့ဆုံဆွေးနွေးတာပဲဖြစ်ဖြစ်ကျွန်တော်တို့စပြောရမှာကပြန်လွှတ်ပေးပါဆိုတဲ့စကားပါပဲ
။အာဏာပိုင်တွေတားမြစ်ခဲ့တဲ့တိတ်မကြခင်ကလူမှုဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူ2000ကျော်ရှိခဲ့တာပါ။ ဒီထဲမှာထောင်နဲ့လေးနှစ်အထိပြစ်ဒဏ်ကြခံခဲ့ရသူတချို့ရှိတယ်လို့တချို့ကတော့ရဲရရှိတွေကိုအကြမ်းဖက်မှုဆိုတဲ့ရာဇဝတ်ပြစ်မှုနဲ့တရားစွဲခံထားပါတယ်
အရင်ဆုံးအစိုးရအာဏာအပြောင်းလဲလုပ်ဖို့လိုပါတယ်2004ခုနှစ်လောက်ထဲကဖြစ်တင်တာပါတမ်ရဗလာဒီမီယာပူတင်အနေနဲ့လေးနှစ်ပဲအုပ်ချုပ်တင်ပါတယ်အခုတော့တရားလက်လွတ်လုပ်ချင်တာလုပ်နေတာကိုခံနေရတော့တာပါပဲ
ဆန္ဒပြနေသူတူရုရှားဘာသာစကားနဲ့ပြောသွားတာပါပြီးခဲ့တဲ့ဇူလိုင်လကစလို့မော်စကိုမြို့တော်မှာအခုလိုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပြီးဒေသန္တရရွေးကောက်ပွဲတွေမှာအတိုက်ခံကိုယ်စားလှယ်တွေပါဝင်ခွင့်ဟန့်တားခံရကနေစားခဲ့တာပါအနာပိုင်တွေကဆန္ဒပြခွင့်ပြုမိတ်မချပေးခဲ့ပေမဲ့ဥဆောင်စီစဉ်သူတွေကတော့ပြည်သူတွေလမ်းမတွေပေါ်ထွက်ဆန္ဒပြကြဖို့တိုက်တွန်းခဲ့ကြသလိုဆန္ဒပြသူအများအပြားဖမ်းဆီးခံခဲ့ရတာပါရဲတပ်ဖွဲ့ရဲ့ကြမ်းကြမ်းတမ်းတမ်းကင်တွယ်မှုတွေနဲ့ပြင်းထန်တဲ့ထောင်နဲ့ပြစ်ဒဏ်ချမှတ်မှုတွေကြောင့်လူလူရဲ့အမျက်ဒေါသတွေပေါက်ကွဲခဲ့တယ်လို့ဖမ်းဆီးခံရသူတွေပြန်လွတ်ပေးဖို့တောင်းဆိုနေကြတာပ
ါဒီဆန္ဒပြပွဲကျွေးကြော်တန်ကတော့နိုင်ငံရေးအကျဉ်းသားတွေအားလုံးတရားမျှတမှုမရှိဖမ်းဆီးထောင်ချခံထားရတဲ့သူတွေဆန္ဒပြပွဲမှာပါဝင်လို့တရားစွဲခံရသူတွေမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့တိုက်ပွဲဝင်သူတွေအားလုံးကိုပြန်လွှတ်ပေးဖို့ပါသူတို့အားလုံးဟာမတရားပြစ်ဒဏ်ချခံရသူတွေပါ
ဆန္ဒပြနေရဲ့ ID ဝန်ထမ်းတူပြောသွားတာပါရဲတပ်ဖွဲ့ကတော့ဒီလူတွေကိုတရားဥပဒေချိုးဖောက်တဲ့အတွက်ဖမ်းဆီးဒါမှမဟုတ်တရားစွဲတာဖြစ်ပြီးတရားဝင်ခွင့်ပြုချက်ပေးမထားတဲ့ဆန္ဒပြပွဲတွေဖြစ်လို့ဒီလိုဆန္ဒပြပွဲတွေကိုနှိမ်နှင်းရတာလို့ပြောပါတယ်အရင်ဆန္ဒပြပွဲတွေနဲ့မတူပဲမနေ့တနင်္ဂနွေနေ့ကဆန္ဒပြပွဲကိုတော့မြို့တော်အာဏာပိုင်တွေကတရားဝင်ခွင့်ပြုမိတ်ချပေးခဲ့ပါတယ်။ဆန္ဒပြသူတို့ဖြစ်တဲ့ရီကထရီနာဘိုဂတိုဗာကအခုလိုပြောပါတယ
်။
ကျွန်မအတွက်ကတော့အခုလိုတရားဝင်ခွင့်ပြုမိတ်ရဖို့တိတ်အရေးကြီးပါတယ်။ဇူလိုင်28ရက်နောက်ပိုင်းကတည်းကခွင့်ပြုချက်မရတဲ့ဆန္ဒပြပွဲတွေမှာပါရတာကိုကျွန်မကြောက်နေခဲ့တာပါ။တရားရုံးတွေကလည်းပြင်းပြတတတရားစီရင်ဖို့တိတ်အရေးကြီးပါတယ်။ခုကြုံနေရတဲ့အခြေအနေမျိုးကမဖြစ်တင်ပါဘူးအပြောင်းလဲဖြစ်လာအောင်ကျမတို့ဖိအားပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ပြီးခဲ့တဲ့မော်စကိုလွှတ်တော်ရွေးကောက်ပွဲမှာအတိုက်ခံတွေပါဝင်လို့မရအောင်ပိတ်ပင်မှုတွေလုပ်ခဲ့တဲ့ဈာကပဲအစိုးရလိုလာတဲ့နိုင်ငံရေးပါတီအရေးနိုင်ပြီးအတိုက်ခံအများစုအနိုင်ရခဲ့တာဟာအခုလိုလူမှုဆန္ဒပြပွဲတွေကြောင့်ဖြစ်တယ်လို့ဆန္ဒပြပွဲစစ်စင်သူတွေကပြောဆိုကြပါတယ်အတိုက်ခံကောင်းဆောင်နေဗန်ကြီးကတော့လွတ်လပ်ခွင့်အတွက်ဆန္ဒပြနေကြသူတွေအနေနဲ့ရှိဆက်မှာခက်ခဲကြမ်းတမ်းတဲ့ခီးရှည်ချီတက်ကြရအောင်မဲ့အပေါ်ပြင်ဆင်ထားကြဖို့သတိပေးပြောဆိုထားပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့တော်ကဆန္ဒပြပွဲတွေအကြောင်းမဲ့ခင်ဖြူထွေးပြောပြပေးသွားတာဖြစ်ပါတယ်ရှင်ဆက်ပြီးတော့2019နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်နဲ့ဘသူတွေကတင်ကြိုခံမှန်းစည်းရင်းထဲမှာပါဝင်တယ်လဲဆိုတဲ့သတင်းလွှာတင်ဆက်ပေးခြင်းပါတယ်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်နဲ့တင်ကြိုခံမှန်းထားတဲ့အမည်စရင်း၅ခုထဲမှာတော့ပြင်သစ်အခြေစိုက် RSF နေစည်းမချားသတင်းတောက်များအဖွဲ့ပါဝင်ပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရရှိဖို့နဲ့ဖမ်းဆီးခံသတင်းသမားတွေလွှတ်ပေးရေးဆယ်စုနှစ်ပေါင်းများစွာကတည်းကထောက်ခံအားပေးလှုပ်ရှားခဲ့တဲ့ RSF အဖွဲ့ကြီးအနေနဲ့မြန်မာပါဝင်ကဘာတဝမ်းသတင်းလွတ်လပ်ခွင့်တွေအတွက်ဘလို့များလှုပ်ရှားခဲ့ပါသလဲဆိုတာကိုတော့ရိုက်တာသတင်းဆောင်မကိုအခြေခံပြီးမတ်အင်ဂျင်နိုင်ကတင်ပြထားပါတယ်
။လာမယ့်အောက်တိုဘာလ17ရက်နေ့မှာဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်အမည်ကို Nobel ဆုရွေးချယ်ရေးအဖွဲ့ကကြေညာမှာပါ။နော်ဝေးနိုင်ငံ Oslo အခြေစိုက် Prio ငြိမ်းချမ်းရေးသုတေသန Institute ကကြိုတင်ခန့်မှန်းထုတ်ပြန်ထားတဲ့2019အတွက်ဆုရှင်အမည်စရင်း၅ခုထဲမှာ RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ပါဝင်နေပါတယ်။RSF အဖွဲ့ကြီးဟာသတင်းအချက်အလက်လွတ်လပ်ခွင့်ကိုမြင့်တင်ပေးနေပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုအဓိကထားခုခံကာကွယ်ပေးနေတဲ့ကမ္ဘာအကြီးဆုံးလူခွင့်ရေးလှုပ်ရှားတဲ့အဖွဲ့ဖြစ်တယ်လို့ RSF အဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာရေးသားထားပါတယ်။သတင်းအချက်အလက်တွေသိပိုင်ခွင့်ဆိုတာအခြေခံလူခွင့်ရေးဖြစ်တယ်လို့အခြားသူတွေကသတင်းတွေသိအောင်လုပ်တာဟာလည်းအခြေခံလူခွင့်ရေးပဲဖြစ်တယ်လို့ RSF ကခံယူထားပါတယ်။RSF အဖွဲ့အနေနဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့အညီကွဲပြားတဲ့အမြင်အယူဆတွေကိုတင်ပြတဲ့သတင်းသမားတွေအတွက်ခုခံကာကွယ်ပေးသလိုမြန်မာ၊ American ပြည်ထောင်စုနဲ့တူရကီနိုင်ငံတွေအပါအဝင်နိုင်ငံအတော်များများမှသတင်းလွတ်လပ်ခွင့်ရရှိရေးအတွက်တောင်းဆိုလှုပ်ရှားနေတာပါမြန်မာနိုင်ငံရခိုင်ပြည်နယ်အင်းတင်ရွာမှာ2019ခုနှစ်ဩဂုတ်လကမွတ်စလင်တွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုကိုဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုထောင်ဒဏ်9နှစ်စီချမှတ်ခဲ့တာနဲ့ပတ်သက်လို့ RSF Asia Pacific ဆိုင်ရာအကြီးအကဲ Daniel Busted ကအဲ့ဒီအချိန်ကအခုလိုဝေဖန်ခဲ့တာပ
ါ Well this verdict this very heavy sentence of 7 years against
Reuters ရင်းတော်နှုတ်ဦးကိုကြီးလေးတဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့တဲ့စီရင်ချက်ကိုကြည့်ရင်အလွန်ထင်ရှားပြီးဝမ်းနည်းဖို့ကောင်းတာကမြန်မာနိုင်ငံမှာဒီမိုကရေစီပြည့်ပြည့်ပြောင်းလဲရေးဟာဒီကုန်းချုပ်သွားပြီလို့ဆိုတာပါ
ရိုက်တာသတင်းတောက်နှစ်ဦးကိုဒီနှစ်မေလအစောပိုင်းမှာသမရရဲ့လူငယ်ချမ်းသာခွင့်နဲ့လွှတ်ပေးခဲ့တဲ့ဆိုပေမဲ့မြန်မာနိုင်ငံမှာသတင်းသမားတွေကိုဥပဒေအရဖိနှိပ်ထားတဲ့အကြောင်း Daniel Bastard ကအခုလိုထောက်ပြခဲ့ပူပါတယ
် And as I said the pardon is a kind of double-edged sword on one hand
ချမ်းသာခွင့်ဆိုတာဟာအသွားနှစ်ဖက်နဲ့ဓာတ်လိုပဲကျွန်တော်တို့ပြောခဲ့တဲ့အတိုင်းပါပဲသတင်းတောက်နှစ်ယောက်ကိုလွှတ်ပေးလိုက်ခြင်းအဖြစ်လူသားဆန်တဲ့မျက်နှာကိုတစ်ဖက်ကပြနေပြီနောက်တစ်ဖက်ကတော့သတင်းတောက်တွေကိုကိုယ့်ဘာသာကိုစင်စါလုပ်ဖို့ဖိအားပေးတဲ့ဥပဒေအရလုံထုံးလုံနည်းတွေကိုဖန်တီးပေးလိုက်တာဖြစ်ပါတယ
်ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာအစိုးရအနေနဲ့သတင်းလွတ်လပ်ခွင့်အပြည့်အဝပေးဖို့လိုအပ်နေကြောင်းလည်းသူကတိုက်တွန်းသွားပါတယ
် ben le message que reporters sans frontières
မြန်မာအစိုးရအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ဆက်ပြီးရှောက်လန်းရမှာသတိထားဖို့ RSF နယ်စည်းမခြားသတင်းတောက်များအဖွဲ့အနေနဲ့ပြောကြင်ပါတယ်အဲ့လိုရှောင်းလိုက်ရမှာသတင်းလွတ်လပ်ခွင့်နဲ့အထူးသဖြင့်လွတ်လပ်စွာစုံစမ်းခွင့်မရှိမဖြစ်လိုအပ်ပါတယ်
အောက်တိုဘာလ17ရက်နေ့မှာကြေညာမဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဟာစုကြေးငွေဖြင့်အမေရိကန်ဒေါ်လာ6သန်းကျော်ရရှိမှာဖြစ်ပြီး2019ဒီဇင်ဘာလ10ရက်နေ့နော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပမဲ့နိုဘယ်ဆုပေးရပွဲအခမ်းအနားမှာဆုကိုလက်ခံရယူရမှာဖြစ်ပါတယ်ရှင်
ရရှိမ်းခင်ကာလုံလို့အတူကောက်ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့ခန်းကဏ္ဍကိုချဲ့ထွင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်အစုပြုချက်တွေလွတ်တော်မှာရှိနေတယ်လို့ပဲလက်ရှိဆိုရလက်ထက်ကာလုံအစည်းအဝေးမခေါ်နိုင်တဲ့အပေါ်တပ်မတော်ဘက်ကလည်းဝေဖန်ပြောဆိုတာချို့ရှိနေပါတယ်ဒါကြောင့်မို့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီနဲ့ပတ်သက်လို့လက်ရှိ energy အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလူတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနယ်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်တော်ရရှင်တွေကိုကြိုတင်ပါတယ်ခင်ဗျာ
။မနေ့ပြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရသေးရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။စကိုင်းတိုင်းရင်းမပင်ခရိုင်တွင်ကဝစိမ်းတောင်စီမံကိန်းကိုဒီကနေ့မှာတော့ဒေသခံ1000နီးပါးကန့်ကွက်ဆန္ဒပြခဲ့တယ်လို့အရက်ဖတ်အဖွဲ့18ဖွဲ့ပေါင်းထားတဲ့ Youth for a New Society YNS ကလည်းဒီစီမံကိန်းကိုကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်။ဒေသခံအနာပိုင်နေဘက်ကတော့ဒီစီမံကိန်းဟာဆန်းသက်ပြီးတော့လုပ်နေတဲ့သဘောထားဖြစ်ပြီးတော့ဘာကိုမှထိခိုက်ဆုံးရှုံးစေမှာမဟုတ်ဘူးလို့အာမခံပြောနေပါတယ်။အကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းပေးပို့ထားပါတယ်
။တရုတ်နိုင်ငံမြန်မာရန်စီကုမ္ပဏီကစကိုင်းတိုင်းရင်းမပင်မြို့နယ်ဝစိမ်းတောင်ဒေသမှာရှိတဲ့ဓာတ်တုတူဖို့ရေးလုပ်ငန်းလုပ်ပိုင်ခွင့်ရသွားတဲ့အပေါ်ဒေသခံ1000နီးပါးကစက်တင်ဘာလ30ရက်နေ့နက်ပိုင်းမှာကန့်ကွက်ဆန္ဒပြခဲ့ကြတာပါ။ဝစိမ်းတောင်တပ်ထုတူဖို့ရေးစီမံကိန်းကြောင့်စိုက်ပျိုးမြေတွေနဲ့တောက်သုံးရေးဆုံးရှုံးခဲ့ရတဲ့အတွက်ဒေသခံတွေအနေနဲ့သူတို့ရဲ့သဘောထားကိုတိုင်းဒေသကြီးအစိုးရထံအကြိမ်ကြိမ်တင်ပြခဲ့တယ်လို့ဆန္ဒပြသူတွေကဝစိမ်းတောင်ဒေသခံဦးခင်မောင်ထွန်းကအခုလိုပြောပါတယ်
ဝစိမ်းတောင်နဲ့ပတ်သက်တော့ရန်စီကုမ္ပဏီကနဲ့တပ်ထုရှာဖွေဖို့ပဲဖြစ်ဖြစ်တူဖို့ပဲဖြစ်ဖြစ်ပေါ့ဗျာရှာဖွေဖို့ကကျွန်တော်တို့ဒေသခံပြည်သူတွေကတော့လုံးဝကိုသဘောမတူဘူးဆက်လက်ပြီးလည်းကန့်ကွက်သွားမယ်
ဝစိမ်းတောင်တပ်ထုတူဖို့ရေးစီမံကိန်းကရင်းမာပင်ဆလင်းကြီးနဲ့ကဏီမျိုးနယ်သုံးခုမှာရှိတဲ့မြေဧရိယာတသိန်းကျော်တဲကဧက2000ကျော်ကိုအရင်ဆုံးစံသက်ခွင့်ပြုလိုက်တယ်လို့ဒေသခံတွေကဆိုပါတယ်။ဒီစီမံကိန်းကြောင့်ပျက်စီးဆုံးရှုံးမှုတွေအပေါ်ဒေသခံတွေကစိုးရိမ်နေကြပေမဲ့တိုင်းဒေသကြီးအစိုးရကတော့ဒီစီမံကိန်းဟာအပြည့်အစုံနဲ့ဆုံးရှုံးမှုလုံးဝမရှိဘူးလို့အခိုင်အမာပြောဆိုထားပါတယ်။အခုတပ်ထုစံသက်ခွင့်ကိုတိုင်းဒေသကြီးအစိုးရကလုပ်တာမဟုတ်ပဲပြည်ထောင်စုအစိုးရကစံသက်ခွင့်ပြုခဲ့တာလို့စကိုင်းတိုင်းစီပင်ဝင်ကြီးဦးမြင့်ချီက VOA ကိုအခုလိုပြောပါတယ်။
ကိုလည်းပြောမယ်ဆိုတောင်သူတွေအဲ့ဆန္ဒပြတယ်ဆိုတော့ဘာကရဏမတည်ဘူးဒါပေမဲ့တချို့အဖွဲ့အစည်းတွေကအခုချိန်မှာမြို့မျိုးစုံနဲ့နှက်ဆက်တတ်ကြဆိုလိုတဲ့သဘောကဒီအခုလုံနေတာကဒီတောင်ကြီးဖြူဖို့မဟုတ်ဘူးစမ်းတက်ရှာဖွေတယ်ဆိုတော့ဒါတော့ကိရဏီရတော့လကောက်ဒီလိုလေးတွေပဲလုံတော့မှာအဲ့ဒီကရတဲ့ရဇတ်မှာဒီလုပ်ငန်းရှင်တွေချတာမချတာဆိုတော့ဒါနိုင်ငံတော်ကနေပြီးတော့ကုမ္ပဏီတွေတင်တာပြစ်မှာပေါ့အခုကဘာတစ်ခုမှပျက်စီးတာတော့ဆုံးရှုံးတာတော့မပါဘူး
ဝစိမ်းတောင်ဒေသဓာတ်သက်ထုတူဖို့ရေးစီမံကိန်းကိုကန့်ကွက်ကြောင်း U40 New Society YNS ကလည်းစက်တင်ဘာလ30ရက်နေ့ကသဘောထားထုတ်ပြန်ခဲ့ပါတယ်။လေ့လာချက်တွေအရဒီစီမံကိန်းကိုစတင်ဆောင်ရွက်တဲ့အခါမှာစီမံကိန်း area ကကြီးရွာပေါင်း120စာတင်ကျောင်း86ကျောင်းနဲ့ဖုံးကြီးကျောင်း139ကျောင်းအပါအဝင်ဒေသခံ8000ကျော်ရဲ့လူမှုစီးပွားရေးဘဝတွေထိခိုက်ပျက်စီးနိုင်တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ အစိုးရအနေနဲ့အခုလိုစီမံကိန်းတွေလုပ်မယ်ဆိုရင်ပညာရှင်တွေရက်ဘက်အဖွဲ့တွေလွှတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ပြချက်တွေကိုလက်ခံပြီးပပေါင်းဆောင်ကနေတုံးသက်ပြီးမှဆုံးဖြတ်တင်တယ်လို့လူပောင်တဲ့ဒီမိုကရက်တစ်ပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးငွေလင်းကပြောပါတယ်
ဒီစာပေရပေါ်ကတက္ကသိုလ်၄မျိုးရှိတယ်လို့ကျွန်တော်ရှင်းရအားထုတ်ကြားပြရတယ်အဲ့ဒီ၄မျိုးရှိတာကအထွေသဘောရဆိုလည်းသိကြနိုင်ပါတယ်အဲ့ဒီပြတော်ရဆိုလည်းပျက်စီးမှုတွေအကြီးကျယ်ဖြစ်တော့မယ်လူလူတွေရဲ့စိတ်အခြေအကြီးကျယ်ဖြစ်တော့မယ်အဲ့ဒါကြီးကြည့်နေအောင်ဒီမဖြစ်ရှင်းတဲ့နဲ့ဒီရက်ဆောက်ရှစ်ဆက်ပြီးမလုပ်ဖို့ဘူးလို့ဝန်ကြီးချုပ်နဲ့တောင်းဆိုရှိတယ်အားလုံးကျွန်တော်ပြောပြနေတာပါ
ရှင်မပင်မြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်အောင်မေရီက2019ဇွန်လ24ရက်နေ့ကဝစိမ်းတောင်စီမံကိန်းနဲ့ပတ်သက်ပြီးစကိုင်းတိုင်းလွှတ်တော်မှာမေးမြန်းခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကစီမံကိန်းကိုဒေသခံပြည်သူတွေလက်ခံမှာဆောင်ရွက်သွားမှာဖြစ်ပြီးလွှတ်တော်ကိုလည်းအသိပေးမယ်လို့အစိုးရအဖွဲ့ကပြန်လည်ဖြေကြားခဲ့ပါတယ်။တကယ့်မြေပြင်အနေအထားမှာတော့အခုဆန်းသက်ခွင့်ပြုလိုက်တဲ့ဝစိမ်းတောင်စီမံကိန်းနဲ့ပတ်သက်ပြီးဒေသခံကိုယ်စားလှယ်တွေလည်းသိရှိခြင်းမရှိခဲ့ဘူးလို့ဒေါ်အောင်မေရီကပြောပါတယ်။
ဆိုရမယ်တကယ်ဆိုရင်သဘောထားမှချက်ပေးမယ်ဘယ်လိုပေးမလဲအဲ့ပေးတဲ့သဘောထားမှချက်ကိုလို့တော်ကိုယ်စားလှယ်ချပြအဲ့လိုမျိုးဖြစ်သေးချင်တာဒီသဘောထားမှချက်ကိုသိရပြီဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒီသဘောထားမှချက်ကိုမှားတယ်ဆိုရင်လည်းမှားတယ်လို့ထောက်ပြမယ်နှဲနေဆိုရင်လည်းနှဲတယ်လို့ကျွန်တော်တို့လက်ခံပေးမယ်
အခုဆန်းသက်ခွင့်ရခဲ့တဲ့ဝစိမ်းတောင်တပ်ထုစီမံကိန်းကိုအစိုးရတာဝန်ရှိသူတွေအနေနဲ့လွှတ်တော်မှလည်းအသိပေးခဲ့ခြင်းမရှိသလိုဒေသခံပြည်သူတွေကိုလည်းချပြခြင်းမရှိခဲ့တာကြောင့်အခုလိုခွင့်ပြုလိုက်တဲ့အပေါ်ကိုမချေလည်မှုတွေရှိလို့နေပါတယ်။အရင်ကစပယ်တောင်၊ချင်းစင်တောင်နဲ့လပတောင်းတောင်စီမံကိန်းတွေတုန်းကတာဒကားတွေလည်းရှိခဲ့တာကြောင့်ဒေသခံတွေကစိုးရိမ်ထိတ်လန့်နေကြတာပါ။
စုစုပါရှင် VOA ရဲ့တနင်္လာညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့် Radio အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်ခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမျက်မုံကတလှည့်ပြောပြပေးပါအောင်ရှင်
ရုရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့အစိုးရစစ်ကြေးတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့တနင်္ဂနွေနေ့ကဆန္ဒပြပွဲတွေအတွင်းမှာလူပေါင်း 2,000 လောက်ပါဝင်ဆန္ဒပြကြပါတယ်။အရင်တုန်းကအာဏာပိုင်တွေဆန္ဒပြခွင့်ပိတ်ပင်ထားခဲ့တဲ့မော်စကိုမြို့လယ်မှာခြိတက်ဆန္ဒပြကြသူတွေဟာအားလုံးကိုပြန်လွှတ်ပေးဖို့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။အတိုက်အခံနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်း၁၀ယောက်ထက်မနည်းကိုတာဝန်ရှိသူတွေကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပြုခဲ့တာကြောင့်ဇူလိုင်လတုန်းကအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်ခဲ့စဉ်မှာအများအများဖမ်းဆီးခံရတာပါပြည်သူအင်အားကိုရုံရုံကြည်ကြည်ပြသနိုင်ရင်ဖမ်းဆီးခံထားရသူတွေလွတ်မြောက်လာမှာဖြစ်တယ်လို့လူသိများတဲ့အတိုက်ခံကောင်းဆောင် Alexey Navalny ကဒီနေ့ကနေ့ကဆန္ဒပြလူအုပ်ကြီးကိုမိန့်ခွန်းပြောခဲ့ပါတယ်ဒီဆန္ဒပြပွဲကိုတော့ Moscow မြို့တော်ဝန်ယုံကခွင့်ပြုခဲ့တာဖြစ်ပါတယ်အဲ့ဆန္ဒပြပွဲအတွင်းဖမ်းဆီးခံရသူရှိတယ်ဆိုတဲ့သတင်းတော့မကြားရသေးပါဘူးအမေရိကန်သမ္မတရဲ့လှုပ်ရက်ဟာနိုင်ငံအကျိုးကိုထိခိုက်နိုင်တယ်လို့ဆိုပြီးထောက်လန်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးခဲ့သူရဲ့ရှေ့နေကသူ့အမှုတွေဘယ်သူဘဝဖြစ်တယ်ဆိုတာကာကွယ်ထားဖို့အရေးကြီးတယ်လို့အလေးထားပြောကြားလိုက်ပါတယ်။အတွင်းသတင်းပေးတိုင်ကြားသူဘယ်သူဘဝဖြစ်တယ်ဆိုတာတခြားသူတွေမသိနိုင်အောင်လို့လွှတ်တော်အမတ်တွေနဲ့တရားတွေးထိုင်ဖို့ဒီမိုကရက်ရော Republican အမတ်တွေနဲ့ပါအစီအစဉ်တွေလုပ်နေတယ်လို့ရှေ့နေ Andrew Bagic ကဦးဆောင်တဲ့ရှေ့နေအဖွဲ့ကဒီနေ့ကနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။သမရာအကြောင်းအတွင်းသတင်းပေးတိုင်ကြားသူရဲ့လုံခြုံရေးဟာပြီးခဲ့တဲ့တစ်ပတ်အတွင်းမှာပိုပြီးဆိုးရင်စရာဖြစ်လာခဲ့ပြီးတော့ပိုဆိုးလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားမှုရုံးကိုပေးပို့တဲ့မိန့်တူစာကိုလည်းရှင်းနေဖွဲကထုတ်ပြန်ခဲ့ပါတယ်။တရုတ်ကွန်မြူနီနိုင်ငံတည်ထောင်တဲ့အနှစ်80ပြည့်နှစ်ပတ်လည်နေ့မတိုင်ခင်ဒီကနေ့မှာတော့ကြာဆုံးခဲ့တဲ့တရုတ်နိုင်ငံတရဲကောင်းတွေကိုအောက်မေ့ဂုံပြုပွဲကျင်းပခဲ့ပါတယ်။တရနမင်ရှင်ပြင်ကအမျိုးသားတရဲကောင်းဗိမာန်မှာပြုလုပ်တဲ့အခမ်းအနားကိုသမရရှိချင်းဘင်းကလွမ်းသူပန်းခွေချပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ25 32 51နဲ့ဖိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
From